မင်္ဂလာပါရှင်2024ခုနှစ်ဩဂုတ်လ4ရက်လွတ်လပ်တဲ့အာရှတန် RFA ရဲ့ညပိုင်းစီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမဆမ်မောင်မအရှိမရောက်တိုင်းစစ်ဌာနချုပ်ရမခကိုသိမ်းပိုင်နိုင်ခဲ့တဲ့ပေါ်ဝမ်းမြောက်ဂုဏ်ယူကြောင်းတိုင်းသားလက်နက်ကင်တချို့ဒီနေ့ထုတ်ပြန်ကြေညာပါတယ်။စစ်ကောင်စီကရဲချုပ်အသစ်တယောက်ပြန်ခတ်လိုက်ပါတယ်လက်တလုံးနိုင်ငံတော်ဝန်23စီတွေပြက်လက်နေပါတယ်အခုရင်ဆုံးသတင်းတွေကိုတင်ပြပေးပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့အခြေဆိုင်စစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်ရမခကိုကိုကန့်တမတော် MNDA နဲ့မဟာမိတ်ပူးပေါင်းအဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တဲ့အပေါ်ဝမ်းသာဂုဏ်ယူကြောင်းကရင်မျိုးသားစီရင် KNU ကင်းဒီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းအမျိုးသားတပ်အုပ် CNR တို့ကဩဂုတ်လ၄ရက်နေ့ဒီနေ့မှာပူးတွဲထုတ်ပြန်ပါတယ်2029စစ်စင်ဒုတိယပိုင်းမှာအောင်မြင်မှုတွေရနေသလို KNU KNPP နဲ့ CNF ကလည်းအာနာသိန်းစစ်တပ်ပြိုလဲသည့်ထိဟန်ချက်ညီညီဆက်လက်တိုက်ပွဲဝင်သွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ် KNU KNPP နဲ့ CNF ကလည်းကရင်ပြည်နယ်၊ကယားပြည်နယ်နဲ့ချင်းပြည်နယ်တို့မှာစစ်ကောင်စီတပ်ကိုထိုးစစ်ဆင်တိုက်ခိုက်နေပြီးတပ်စခန်းတွေနဲ့မြို့တချို့ကိုသိမ်းပိုက်ထိန်းချုပ်ထားပါဗျ။လာရှိုးမြို့ကစစ်ကောင်စီတပ်စခန်းတွေကိုတော့ကိုကန့်တပ်ဖွဲ့ MNDA နဲ့မဟာမိတ်တပ်တွေကဇူလိုင်လ3ရက်နေ့မှာစတင်တိုက်ခတ်ခဲ့ပြီးတလပြည့်တဲ့ဩဂုတ်လ3ရက်နေ့မှာပဲအရှိမြောက်တိုင်းစစ်ဌာနချုပ်ရမခကိုသိမ်းနိုင်ခဲ့တာပါ။စစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးနဲ့ရဲချုပ်တာဝန်ယူထားတဲ့ဒုတိယဗိုလ်ချုပ်ကြီးနီလင်းအောင်ကိုမူလစစ်ဘက်တာဝန်တွေပြန်ပေးလိုက်ပြီးဒုတိယရဲချုပ်ဖြစ်တဲ့ရဲဘော်ချုပ်ဝင်းစုံမှုကိုရဲချုပ်ဖြစ်ခံလိုက်တယ်လို့စစ်ကောင်စီကဩဂုတ်လ3ရက်နေ့မှာထုတ်ပြန်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးနီလင်းအောင်ကို2022ခုနှစ်ဒီဇင်ဘာလ24ရက်ကယားပြည်နယ်ဖရူဆိုမြို့နယ်မိုးဆိုရွာနီးလူ50ခန့်အစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့ဖြစ်ရမှာအဓိကတာဝန်ရှိသူဖြစ်ဥရောပသမဂ္ဂ EU ကတန်ခတ်အရေးယူထားသူဖြစ်ပါတယ်။အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်လောင်တလန်ခရိုင်နံပွေရနီးမှာနေဆက်ဖြတ်ကျော်ပြီးမြန်မာနိုင်ငံဘက်ပို့မဲ့ဒေသခံတွေရဲ့73စီပေပါ48လုံးကိုဩဂုတ်လ3ရက်နေ့မှာဘိုးလိုင်းလူငယ်အဖွဲ့ CYN လက်အောက်ခံနံပွေလူငယ်အဖွဲ့ကတည်ယူခွင့်မပေးဘဲတင်ဆက်သွားတယ်လို့ဒေသခံတွေကပြောပါတယ်73စီတွေနဲ့ဓာတ်မြေဩဇာတွေမြန်မာဘက်ကိုရောင်းချရင်ပြင်းပြင်းထန်ထန်အရေးယူမယ်လို့လည်းအဲ့ဒီအဖွဲ့ကကြေညာထားတာပါဘိုးလိုင်းလူငယ်အဖွဲ့ CYN လေးကအစိုးရအဖွဲ့အစည်းမဟုတ်ပေမဲ့လောင်တလိုင်းခရိုင်အတွင်းဩဇာကြီးတဲ့အဖွဲ့ဖြစ်တာကြောင့်အခုလိုကန့်သက်ပိတ်ပင်မှုတွေလုပ်နိုင်တာလို့ဆိုပါတယ်။မကွေးတိုင်းစုံမြို့နယ်အနိပ်ရွာကိုစစ်ကောင်စီတပ်ကဩဂုတ်လ3ရက်နေ့မှာစစ်ကြောင်းထိုးဝင်ရောက်စီးနှင်ပြီးရွာနေအိမ်တွေကိုမီးရှို့ဖျက်ဆီးတာကြောင့်နေအိမ်18လုံးမီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကြောက်ထုမြို့အခြေဆိုင်အမှတ်368အမြောက်တပ်ကနေစစ်ကောင်စီတပ်သားအင်အား120ခန်းကဝင်ရောက်စီးနှင်မီးရှို့ခဲ့တာလို့ရောလင်းတဲ့အဖွဲ့ကကိုပါကောင်းက RFA ကိုပြောပါတယ်စစ်ကြောင်းထိုးလာချင်းဒေသခံတွေကရွာလုံးကျွတ်ထွက်ပြေးတင်းရှောင်နေရပြီးစစ်ကြောင်းပြန်ထွက်သွားချင်းမှရွာကိုပြန်လာပြီးနေအိမ်တွေကိုမီးငြိမ်းသက်ရတယ်လို့ဒေသခံတွေကပြောပါတယ်တင်းသာရီတိုင်းတင်းသာရီမြို့နယ်ကရေကြီးရေချမ်းလို့ရင်းနှစ်သိဆုံးသူ9ဦးထိရှိလာပြီလို့ဒေသခံတွေကဒီနေ့ပြောပါတယ်တင်းသာရီမြို့မွန်စုရက်ကွက်မှာနေထိုင်တဲ့အသက်86နှစ်ရွယ်ဦးပါတောင်တကူတိုက်နယ်ပြည်ရေးရွာကဒေသခံအမျိုးသား2ဦးအောက်ကင်းရွာကအသက်33နှစ်အရွယ်ကိုမောင်ဖြူနဲ့ဝါသရွာကအသက်18နှစ်အရွယ်အမျိုးသား2ဦးစုစုပေါင်း5ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်လက်ရှိမှာရေပြန်ကျလာပေမဲ့နေနေပြိုကျပျက်စီးရပြင်းရေတွင်းနေရင်းနှီးမြှုပ်ခဲ့တာကြောင့်တန်ရှင်းနဲ့တောက်သုံးရင်ရဖို့အခက်ခဲဖြစ်နေတယ်လို့ဒေသခံ2ဦးက RFA ကိုပြောပါတယ်ရှင်အဲ့ဒီလိုရေပေးကြုံနေရချိန်မှာပဲတင်းလာရီမြို့နယ်လေသိရွာကိုစစ်ကောင်စီတပ်ကဩဂုတ်လ၂ရက်နေ့ကစပြီးစစ်ကြောင်းထိုးနေတာကြောင့်လေသိရွာအပါဝင်အနီးနားရွာတွေကလူထထောင်ကျော်ထွက်ပြေးတင်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့ဒီစစ်ကြောင်းထိုးနေတာကြောင့်လေသိအရှိလေသိအနောက်ဝါရဲရေဘော်တရဖုံအရှိတရဖုံအနောက်ရွာတွေကဒေသခံတွေကနီးစပ်ရာဥယျာဉ်ခြံတွေတဲကိုထွက်ပြေးနေရတယ်လို့ဒေသခံတဦးကပြောပါတယ်။စစ်ကောင်စီတပ်စစ်ကြောင်းဟာလေသိအနောက်ရွာမှာတဆဲထားပြီးနေအိမ်လေးလုံးကိုမိရှုဖျက်ဆီးခဲ့တယ်လို့လက်နက်ကြီး drone တွေနဲ့အနီးပတ်ဝန်းကျင်ကိုပစ်ခတ်တာတွေလုပ်နေတယ်လို့နောက်ထပ်ဒေသခံတအုပ်ကပြောပါရယ်ဂျွန် ကျူလိုင်လ30ရက်နေ့ကလည်းလေတဲ့အနောက်ရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရှင်သတင်းတွေကိုတင်ဆက်ပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါမယ်ရန်ကုန်မန္တလေးနေပြည်တော်မြို့ကြီးတွေအပါအဝင်နိုင်ငံတော်ဝန်မှ73စီပြက်လက်နေပါတယ်စီရောင်းဆိုင်တွေမှာအချိန်အတော်ကြာအောင်တန်းစီစောင့်ဆိုင်ဝယ်ယူနေရတာတွေလည်းတွေ့နေရပါတယ်။ဒီအကြောင်း RFA သတင်းတောက်စောပို့ကတင်ပြထားပါတယ်ရှင
်။ဒီဩဂတ်စ်လဇန်ပိုင်းကစပြီးတော့ရန်ကုန်မန္တလေးနဲ့နေပြည်တော်စတဲ့မြို့ကြီးတွေအပါအဝင်နိုင်ငံတော်ဝန်ကမြို့တွေမှာ73စီတွေရှားပါပြက်လက်နေတာကြောင့်ဆိုင်ဒီမှာကားတွေအကြာကြီးစောက်ပြီးတော့တန်းစီစောင့်ဆိုင်ဝယ်ယူနေရပါတယ်။မန္တလေးမြို့မှာတော့73စီဆိုင်အများစုကပိတ်ထားတာပါနမည်ရတဲ့73စီဆိုင်ကြီးတချို့ပဲနေစဉ်ရောင်းချပေးနေပြီးတော့အဲ့ဒီရောင်းချတဲ့နေရာမှာလည်းပမာဏအကန့်အသတ်နဲ့ပဲရောင်းချပေးနေတယ်လို့မန္တလေးမြို့ခန့်တွေကပြောပါတယ်ဒါကြောင့်73စီရဖို့ဆိုလို့ရှိရင်မနက်မိုးမလင်းခင်ကတည်းကတန်းစီဆောင်ဆိုင်ပြီးတော့ဝယ်ယူနေရတယ်လို့သုံးမင်းဆိုင်ကမောင်းတဲ့သူတယောက်က RFA ကိုပြောပါတယ်
ဒီတိုင်းကများတော့ပြင်တော့6နာရီလောက်မှပြင်ရတိုင်းနဲ့7နာရီလောက်တည်းကတန်းလာရတယ်တချို့7နာရီ3နာရီတော့စတယ်အဲ့လိုထပြီးတော့တန်းရတယ်တစ်ခါတန်းရင်တော့နည်းဆုံး3နာရီတော့ကြာတယ်ကဒီစီတိုင်းကရောက်ခံပြီးမှလို့စီများတော့လို့ပြန်ဖဲ့ရတယ်ဒီ7နာရီ3နာရီဆောင်ပြီးတော့လေအဲ့လိုရောရှိတယ်
73စီရောဒီဆိုင်ကြီးတွေမှာဆိုလို့ရှိရင်ပုံမှန်ပေါက်စရာတိုင်းရောင်းချပေးပေးမယ်အပြင်မှာတော့92ဒက်စီတလီတာကိုကျက်8000နှုန်းအထိရောင်းချနေကြတယ်လို့လည်းသူကဆိုပါတယ်ရန်ကုန်မြို့က73စီဆိုင်ကြီးမှာဆိုလို့ရှိရင်လည်းတန်းစီတိုးပြီးတော့ဝယ်ယူနေရတယ်လို့လိုတလောက်ပမာဏမရတာကြောင့်ကားပြေးဆွဲဖို့အတွက်နေ့စဉ်73စီလိုက်ရှာရတဲ့အလုပ်တစ်ခုတိုးလာတယ်လို့အငှားရင်မောင်တို့ကလည်းပြောပါတယ်
ဒီချိုးဆိုင်ကလို့တော့ရတယ်ချိုးဆိုင်ကတော့ဟိုမှာဥမာ3000ပို့ပဲ5000ပို့အလိုကတ်တာဆိုင်နေနေရှိတယ်တက္ကစီမောင်းတာပေါ့နော်တက္ကစီမောင်းတာအလိုမျိုးဖြစ်တော့ဒီနေ့ဆိုကားဆွဲရမှာတဲ့အဲ့ဒီခီကိုလိမ့်ရှာရမှာဆိုတော့အလုပ်တစ်ခုပို့သွားတာပေါ့နော
်စက်ကောင်စီကတော့73စီမပြတ်လတ်စေဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းဩဂတ်စ်လတရက်နေ့မှာထုတ်ပြန်ပြောဆိုထားတာပါပြီးခဲ့တဲ့ဇူလိုင်လလေပိုင်းကနေစပြီးတော့နိုင်ငံတော်ဝန်မှရေကြီးနေတာကြောင့်73စီဖြန့်ဖြူးရေးလုပ်ငန်းတွေနှောက်နေကြန့်ကြာခဲ့ရပြီမဲ့ဒီလဝါစိတ်ကံက73စီတိုးလောင်တဲ့နေရာမှာ73စီတွေအလုံးလောက်ရှိနေတယ်လို့ဆိုပါတယ်။စီးပွားရေးလိလသုံးသပ်သူတက်ဦးကတော့ဒီရက်ပိုင်းအတွင်းမှာဒေါ်လာဈေးတက်လာတဲ့အပြင်73စီပြက်လက်နေပြီဆိုတဲ့ကောလာဟလတွေပြန့်နှံ့နေတာကြောင့်ဆိုင်တွေမှာလူတွေစုပြုံတိုးယူနေကြပြီးတော့ဝယ်လိုအားနဲ့ရောင်းလိုအားမမျှတော့ပဲနဲ့ဒီအကျပ်တဲဖြစ်လာတာလို့ပြောပါတယ်။
ယောက်ကဖားလိုက်ရင်နောက်ယောက်ကအဲ့ဒီကြက်နာကကြီးထွားတယ်ဗျာဟိုစက်တုံးကြီးကြက်တော့မယ်စီဒီဟိုဝယ်စုကြပါဆိုတော့ကကြတော့အဲ့လိုကြီးဖြစ်နေတာ panic buying ခေါ်တာပေါ့နော် panic buying ဖြစ်သွားရင်အဲ့ဒါတော်တော် short နေဖြစ်သွားတယ်ပတ်မှန်ရိုးကြဝယ်နေတဲ့ဝယ်လူကရောင်းလို့မမျှနေပြဿနာမရှိဘူးဝယ်လူကရောင်းလို့မမျှတဲ့ချိန်ကျတော့ဝယ်လူကကြီးအဆွင့်မြင့်နေတော့ရောင်းလို့ကမရှိတော့တယ်လို့ပြောစမှာပေါ့နော်
ကြည်တွင်မှာနိုင်ငံရေးမတည်ငြိမ်မှုတွေပုတ်ကလစ်ကဘန်တွေမှာဇူလိုင်လဒုတိယပတ်ကနေစလို့ဘဏ်အောက်မျိုးစားအားလုံးကိုငွေသားပမာဏအကန့်အသတ်နဲ့သာထုတ်ပေးခဲ့တာအပြင်ဝန်ထမ်းတွေနဲ့ပင်စင်စားတွေကိုကြက်ငွေ3000တိုးပေးမယ်လို့စစ်ကောင်စီကကြေညာခဲ့တဲ့နောက်ပိုင်းရွှေနဲ့ဒေါ်လာစီတွေထိုးတက်နေပါတယ်အခုလိုအခက်အခဲတွေဖြစ်နေတဲ့အချိန်မှာအချိန်အကြာကြီး73စီပြက်လက်မှာကိုလည်းဒေသခံတွေကစိုးရိမ်ပူပန်နေကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်ဆော့ဖို့ကပါ
73စီတွေပြက်လက်နေတဲ့အကြောင်းကြားခဲ့တာပါအခုတော့ပြမဆောင်းမရှင်မောင်တန်တိုးနှစ်ပတ်တကြိမ်တင်ဆက်နေတဲ့ဟဟပါပဲစီစဉ်မဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့နှစ်ကိုတစ်စိတ်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်ရှင
်ဟဟစက်ကောင်စီရဲ့တက်တန်းကို6လတကြိမ်ထပ်တိုးဖို့အတွက်ကာလုံအစည်းအဝေးကိုတက်ရောက်မဲ့သူတွေရောက်နေကြပါပြီအဲဒီနောက်မှာတော့နှစ်ကိုတစ်စိတ်မင်းသားကြီးကြွချီလာပါတော့တယ်နကုတ်တစိမ့်ဆိုတာကရှေးမြမသဘင်နေမှာလူတယောက်แท้ကိုပဲတချမ်းကမင်းသားတချမ်းကမင်းသမီးပုံခြေတပြီးတော့မင်းသားလို့တချင်းဆိုရင်မင်းသားလို့ကလိုက်မင်းသမီးလို့တချင်းဆိုတဲ့အခါမှာမင်းသမီးလို့ကလိုက်တဲ့လူတယောက်แท้ကနေပဲနှစ်မျိုးတရုပ်ဆောင်ကပြရတဲ့သဘင်မျိုးပါစစ်ကောင်စီရဲ့ကားလုံးအစည်းအဝေးကိုတက်ရောက်လာတဲ့မင်းသားကြီးကတော့တစ်ဖက်မှာစစ်သူကြီးပုံခြေတပြီးတော့တစ်ဖက်မှာဘင်းကြီးပုံနဲ့အစည်းအဝေးကိုတက်ရောက်မှာပါကာလုံစည်းဝေးအစပိုင်းမှာသူ့ထက်တော်တဲ့လူမရှိလို့ယာယီတမရယာဒူးကို သူ့ကိုယ်သူတင်မြှောက်လိုက်ရတာဖြစ်တဲ့အကြောင်းအခြားသူတွေကိုလည်းသူ့လိုတော်အောင်စူးစမ်းကြဖို့လိုကြောင်းသူ့လိုလူတော်တွေများလာရင်တိုင်းပြည်ကြီးတိုးတက်မှာဖြစ်တဲ့အကြောင်းမိန်ကွန်းပြောကြားပြီးမှအစည်းအဝေးကိုစတင်ပါတော့တယ်အစည်းအဝေးစတင်ပြီးတဲ့နောက်မှာပဲကာကွယ်ရေးဦးစီးချုပ်ထိုင်ကုန်မှာပြေးထိုင်လိုက်ပြီးတော့တိုင်းပြည်ဟာတည်ငြိမ်အေးချမ်းမှုမရှိသေးတဲ့အကြောင်းစူပူအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းစစ်သူကြီးပုံခြေတထားတဲ့အချမ်းဘက်ကိုလှည့်ထိုင်ပြီးတော့ယာယီသမရကြီးထိုင်ကုန်ဘက်ကိုတင်ပြပါတော့တယ်အဲ့လိုတင်ပြပြီးနောက်မှာတော့ယာယီသမရထိုင်ကုန်ဘက်ကိုပြန်ပြေးသွားမလားဆိုပြီးတော့အစည်းအဝေးတက်ရောက်လာတဲ့သူတွေကထင်ထားပေမဲ့မဟုတ်သေးပါဘူးနိုင်ငံတော်ဝန်ကြီးချုပ်ထိုင်ကုန်ဘက်ကိုပြေးပြီးတော့ထိုင်ကုန်ကိုပြောင်းပြန်ခွာထိုင်လိုက်ပါတော့တယ်မင်းသားကြီးရဲ့နောက်ကျောမှာခြေတထားတာကတော့လူတွေမထင်မှတ်ထားတဲ့ဝန်ကြီးချုပ်ပုံမှာနိုင်ငံတော်ဝန်ကြီးချုပ်လဲသူပါပဲဗျာထိုင်ကုန်ကနောက်ပြန်ခွာထိုင်ရင်ဝင်းကြီးချုပ်တယောက်အနေနဲ့တင်ပြလိုတာကမကြခင်မှာတိုင်းပြည်ကိုအတက်နိုင်ဆုံးအေးချမ်းအောင်လုပ်ပြီးတော့2008အခြေခံဥပဒေရရွေးကောက်ပွဲကိုကျင်းပတော့မှဖြစ်တဲ့အကြောင်းရွေးကောက်ပွဲပြီးရင်အနိုင်ရပါတီကိုအာဏာအနှင်းပြီးတော့ယာယီသမရကြီးကနေအမြဲတမ်းသမရကြီးဖြစ်တော့မှဖြစ်တဲ့အကြောင်းတင်ပြပြီးတကာလခတ်တုံတုံနဲ့ယာယီသမရထိုင်ကုန်ဘက်ကိုပြန်ပြေးထိုင်လိုက်ပါတော့တယ်အဲဒီနောက်မှာတော့ယာယီသမရကြီးအနေနဲ့ပြောကြလိုတာကခုနကတင်ပြသွားတာတွေဟာအင်မတန်မှကောင်းမွန်တဲ့တင်ပြမှုတွေဖြစ်တဲ့အကြောင်းအခုလိုလူတော်တွေရှိတာသူ့အနေနဲ့ဝမ်းသာတယ်ဆိုတဲ့အကြောင်းပြောကြပြီးတော့စစ်ကောင်စီတပ်တန်းကို6လထတ်တိုးဖို့ခွင့်ပြုလိုက်ပါတော့တယ်အဲဒီမှာအစည်းအဝေးအထမြောက်ကြောင်းအားလုံးလက်ခုပ်တီးပြီးတော့အစည်းအဝေးကိုရုပ်သိမ်းလိုက်ပါတော့တယ်သူကတော့သူများတွေထက်လက်ခုပ်တီးတာကြာပါတယ်3ယောက်စာတီးရတာမို့ပါအဲလိုကားလုံးအစည်းအဝေးကိုမျက်စိနောက်အောင်ကျင်းပနေချိန်မှာပဲရှမ်းမြောက်ဒေသမှာတော့စစ်ကောင်စီနဲ့သူတို့ရဲ့ထောက်တိုင်တွေအမျိုးအစွေတွေဟာပွက်လောရိုက်နေပါတော့တယ်မင်းတို့တွေရှုံးရင်ဖြုတ်မယ်လက်နက်ချတဲ့သူတွေကိုအကုန်သေးတမ်းပေးမယ်ဆိုပြီးတော့တိုက်နေကြတိုင်းမူတွေနေရာတိုင်းမူအသစ်တွေကိုအစားထိုးတိုက်ခိုင်းအရာရှိမိမတွေမိသားစုတွေကိုရဟတ်ရင်နဲ့နေပြီးတော့ခေါ်ထုတ်လိုက်ပေမဲ့အောက်ခြေစစ်သားမိမတွေကိုလက်နက်တပ်ဆင်ပေးပြီးတော့ရှေရန်မြို့ထဲမှာတိုက်ခိုင်းရှေရန်ကိုမရောက်တဲ့စစ်သားမိမတွေနဲ့ရဲသားမိမတွေကိုရှေရန်ကသူတို့ယောက်ျားတွေနဲ့အဆက်အသွယ်ဖြတ်ကျမတို့ယောက်ျားတွေများရှိသေးရဲ့လားရှင်ဆိုပြီးတော့အထက်ကိုမေးပြန်တော့မရှိရင်သေပြီမှတ်သေရင်တက်နဲ့ဘာမှမဆိုင်တော့ဘူးဆိုပြီးတော့ပျောက်ဆုံးစရင်သွင်းပြီးတော့ခံစား권နေလဲမပေးပင်စင်ယူပြီးပြန်ဝင်လာတဲ့စစ်သားအဖိုးကြီးတွေပင်စင်ယူ권မပေးတဲ့စစ်သားအဖိုးကြီးတွေစစ်သားမိမတွေနဲ့စစ်သားတွေဟာတရုတ်ရန်ကကာကွယ်ကြဆိုပြီးတော့တိုက်ရင်နဲ့စက္ကန့်တစ်ခုပြီးတစ်ခုကြာဆုံးမြို့တွေတစ်ခုပြီးတစ်ခုကြာရှုံးလာပါတော့တယ်အဲ့ဒီနောက်မှာတော့အစင်းလာကြီးမားတဲ့တပ်မတော်ကြီးဟာဝါမရှိပဲဝိလုလို့မရဘူးဆိုတဲ့အတိုင်းမြို့တွေကိုဝါခွဲအပ်လိုက်ပါတော့တယ်ဘလို့ပဲဝါစီကိုဝါခွဲအပ်တာပဲဖြစ်ဖြစ်စစ်တပ်သမိုင်းမှာအစင်းလာကြီးမားခဲ့တဲ့ကြက်ဥကျော်ဌာနချုပ်ကြီးကကုံပါတော့မယ်ထောင်ပေါင်းများစွာတိုက်နေတဲ့တော်လိုင်းအင်အားစုတွေစီစစ်ကူပို့လိုက်တဲ့ရာကနန်းလောက်စစ်သားတွေလည်းစင့်ပါဇက်နှမ်းပတ်တလို့ပို့လိုက်တိုင်းပြောင်းတိုက်လိုက်တိုင်းရှုံးနေပါတော့တယ်သာရှိရင်လားရှိုးမှာတနတ်တစ်ချက်လောက်ဖောက်လိုက်ပါလားဆိုတဲ့စစ်ကောင်စီဘက်တော်သားတွေရဲမှုကြီးတွေထွေအုပ်လူကြီးတွေဟာမြို့ကျလို့သူတို့မိသားစုနဲ့အတူအလံပြူလေးထောင်ပြီးတော့စစ်ဆောင်ထွက်လာတဲ့အခါမှာတော့လမ်းမှာဖုံးစစ်ခံရတဲ့အခါမှာသာရှိရင်တမျိုးလောက်တင်းပြလိုက်ပါလားလို့သာရှိရင်တနတ်တစ်ချက်လောက်ဖောက်ကြည့်လိုက်ပါလားလို့ရေးထားတဲ့ကျော်ထင်းနော်ရီထာအကောင့်နေ fucking နော်ရီထာအကောင့်နေတွေ့တာမို့အဖမ်းခံရပါတော့တယ်တင်းထားတဲ့မြို့တွေမှာကြန့်ခိုင်ရေးရုံးတွေကပါတီဝင်စည်ရင်းတွေကြားဝါတဲ့စခန်းတွေကနေပြီးတော့ဒလန်စည်ရင်းတွေဒေါ်လန်ရေးသမားတွေဘက်ကရသွားတာမို့ချိတ်ပိတ်တဲ့အင်ကိုပိတ်တဲ့သူကပိတ်လိုက်ရှာတဲ့သူကိုလိုက်ရှာတဲ့သူကရှားနဲ့စစ်ပွဲကြီးပြီးရင်တော့တာမန်ပြည်သူတွေလိုအိမ်ပြန်ရောက်ဖို့တသက်လုံးမဖြစ်နိုင်တော့ပါဘူးသူတို့ကိုမသိတဲ့အခြားတနယ်တစ်ကြီးမှာCDN ဝန်ထမ်းတွေလိုဇက်မြုပ်ရင်ငါကိုဘသူမြန်တိသွားမလဲဟဲ့ငါကိုဘသူကတိုင်မလဲဟဲ့ဆိုပြီးတော့အမြဲတမ်းစိုးရိမ်နေရတော့မှာပါစစ်တပ်ဘက်ကလူတွေကတော့မဟာမိတ်တွေဘက်ကဘယ်စခန်းကိုတင်ပြီးပြီးဘယ်မြို့ရဲ့ဘယ်နေရာမှာတင်ပြီးပြီးဆိုပြီးတော့ဓာတ်ပုံတွေဗီဒီယိုတွေအထောက်ထားတွေနဲ့ပြတာတော့မှမတင်ဘူးမတင်ဘူးဆိုပြီးတော့ဘူးခန့်ညင်းနေကြပါတယ်အဲ့ဒီလောက်တော်လိုင်းဘက်ကတင်နေတာကိုသူတို့ကဘာလို့ဘူးခန့်ညင်းနေကြသလဲဆိုတော့ခုနကကာလုံအစည်းအဝေးတက်နေတဲ့တုံးကိုတစိမ့်မင်းသားကြီးတိသွားမှာဆိုးလို့ပါတဲ့သူတိသွားရင်ရှေတန်းစစ်မြင့်နာပြင်တစ်ခုလုံးပြေးနေရတဲ့ကြားတဲ့ရရရာထချေခိုင်းနေအောင်ပါမို့ပါခင်ဗျာ
ဒီလောက်နဲ့ပဲ RFA ရဲ့ညာပိုင်းစီစဉ်လေးကိုရနာပါရစေကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေရှင်